မလေးရှားနိုင်ငံအနောက်မြောက်ပိုင်းလန်ကာဝီကျွန်းစုအနီးရေပိုင်နဲ့အတွင်းကိုဝင်ရောက်လာတဲ့ရိုဟင်ဂျာလူယူဆတဲ့ရွှေပြောင်းသူ300နီးပါးတင်ဆောင်လာတဲ့လေသင်းမောနှစ်စီးကိုနှင်ထုတ်ခဲ့ကြောင်းမလေးရှားတာဝန်ရှိသူတွေကစနေနေ့ကပြောပါတယ်။ဒီလေတွေကိုကျွန်းစုရဲ့အနောက်တောင်ဘက်ရေမိုင်နှစ်မိုင်အကွာမှာတောက်ကြနေညာဘက်ကတွေ့ရှိခဲ့တာလို့မလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီ MMEA ကသတင်းထုတ်ပြန်ပါတယ်။မလေးရှားရေပိုင်နဲ့ပြင်ပကိုမနှင်ထုတ်မီရှေ့ခီးဆက်နိုင်မှုအစားတောက်တဲ့တောက်သုံးရေပါဝင်အကူအညီတွေပေးအပ်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကထွက်ခွာလာပြီးရိုဟင်ဂျာလူယူဆသူတွေတည်ဆောက်လာတဲ့တခြားလေတစဲတောက်ကြနေကလန်ကာဝီကိုဆက်ကပ်လာလို့အဲ့ဒီလေပေါ်ပါလာတဲ့အထောက်ထားမဲ့ရွှေပြောင်းလာသူလူ196ဦးကိုဖမ်းဆီးခဲ့ပြီးနောက်မှာအခုလိုနောက်ထပ်လေနှစ်စင်းနှင်ထုတ်တဲ့ဖြစ်လာတာပါ။ပထမရွှေပြောင်းသူအဖွဲ့ထဲမှာတော့မျိုးသား68ဦး၊မျိုးသမီး58ဦး၊ကလေး82ဦးပါဝင်တယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာဖိနှိပ်မှုတွေရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကသတ်မှတ်ခံထားရတဲ့ရိုဟင်ဂျာတွေဟာအနည်းနာကဒေတာရဲနိုင်ငံတွေမှာခုံလုံနိုင်မှုအနည်းငယ်များတဲ့ပင်လယ်ရေကြောင်းခီးကိုအရင်ကလည်းရွှေပြောင်းသွားလာလေရှိပါတယ်ခင်ဗျာ။